ရိုဟင်ဂျာဒုက္ခသည်တွေနေရာပြင်းပြန်ရေးအတွက်အဓိကအရေးကြီးဆုံးချက်ဟာလုံခြုံရေးနဲ့တပ်တွေကအထောက်အထားတွေဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအကြီးအကဲကပြောကြားလိုက်ပါတယ်ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်အထောက်အကူပြုနိုင်ရေးမြန်မာအစိုးရနဲ့ကုလသမဂ္ဂအေဂျင်စီနှစ်ခုကြားဗိုလ်ထူးနေကနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့တာနဲ့ပတ်သက်လို့သတင်းမီဒီယာတွေကပြောကြားရမှာအခုလိုပြောကြားသွားတာဖြစ်ပါတယ်မှိုင်းခြင်းတွေကအပြည့်စုံဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
အလုသမားလူဝင်မှုကြီးကြပ်ရေးပြည်သူ့အင်အားဝင်ကြီးဌာနနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့မနေ့ဇွန်လ6ရက်နေ့ကနေပြည်တော်မှာသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့ကြတာပါအခုလိုမြန်မာအစိုးရနဲ့သဘောတူညီချက်တွေရရှိပြီးတဲ့နောက်ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုကုလသမဂ္ဂဝန်ထမ်းတွေတက်နိုင်သမျှအ мян ဆုံးချက်ချင်းတွားရောက်နိုင်권ရဖို့မျှော်လင့်နေကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံအိုချာရဲ့ဌာနေကိုယ်စားလှယ် Net Osbay ကပြောပါရယ်ဘင်္ဂလားဒေ့ရှ်ဘက်မှရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့ဆုံးဖြတ်ချက်ချရမှာသတင်းအချက်အလက်တွေအထောက်အကူပြုနိုင်ရေးအခြေအနေတွေကိုအရင်ဆုံးတွားရောက်ဆန်းစစ်ဖို့ဖြစ်တယ်လို့သူကဆိုပါရယ
် We need to work to make the conditions right for return of refugees
ဒုက္ခသည်တွေပြန်ရေးဖြစ်တင်ဖြစ်ထိုက်တဲ့ရှိတင်ရှိတတ်တဲ့အခြေအနေတွေရှိဖို့လိုအပ်ပါတယ်တကယ်တမ်းပြောင်းနိုင်မယ့်အခြေအနေရှိမရှိဆိုတဲ့မေးခွန်းရှိနေပါတယ်။စာချုပ်ထဲကအစီအစဉ်မှာရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာအထောက်အကူပြုဖို့လိုအပ်တဲ့အခြေအနေတွေနဲ့ပတ်သက်လို့တိကျတဲ့အချက်အလက်တွေအသေးစိတ်ထည့်မထားပေမဲ့အရေးကြီးဆုံးအချက်တစ်ချက်ရှိတယ်လို့ကျွန်တော်မြင်ပါတယ်။လူတွေအနေနဲ့တပ်တွေကအထောက်အထားကပ်ပြားတွေရှိဖို့လိုအပ်ပါတယ်။လူမှုအတိုင်းဝိုင်းထဲမှာပုံမှန်လူသားတယောက်အနေနဲ့နေထိုင်ရည်တည်ခွင့်ပညာသင်ခွင့်လွတ်လွတ်လပ်လပ်သွားလာခွင့်စတာတွေရှိဖို့လိုပါတယ်။ဒုတိယအချက်အနေနဲ့ဒုက္ခသည်တွေငင်းငင်းချမ်းချမ်းပြန်နိုင်မှုအကျန်းဖက်မှုတွေမရှိဖို့လိုအပ်ပါတယ်။တည်ကြတာကတော့ဒါတွေအလိုလျောက်ဖြစ်လာမှာမဟုတ်ပါဘူး
။နိုင်ငံသားဖြစ်ခွင့်ရရှိရေးမြန်မာအစိုးရမှလုပ်ပိုင်ခွင့်အပြည့်ရှိနေပေမဲ့နိုင်ငံတကာစံချိန်ဆက်နှုံးတွေနဲ့အညီဆောင်ရွက်ဖို့ကုလသမဂ္ဂကအမြဲတိုက်တွန်းနေမှာဖြစ်တယ်လို့ Osbay ကဆိုပါတယ်။မြန်မာအစိုးရဘက်ကလည်းနိုင်ငံမဲ့ဖြစ်နေသူတွေရဲ့ပြဿနာကိုဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ
်။ The people have been stateless.For decades because of this issue
ဒုက္ခသည်အနေနဲ့နိုင်ငံမဲ့ဖြစ်နေတာဆယ်စုနှစ်လောက်ကြာနေပါပြီ။ကိုဖီအနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့မနစ်ကအကြံပြုချက်ထဲမှာလည်းဒီအချက်ပါဝင်ပါတယ်။အခြေအနေတွေဘလို့တိုးတက်အောင်ဆောင်ရွက်မလဲ။လက်ရှိဥပဒေကိုဘလို့မြင်တယ်လဲ။အကြံဖက်မှုတွေဖြစ်နေတဲ့နှစ်ဖက်အတိုင်းဝိုင်းကြားဘလို့ရင်ကြားစစ်နေထိုင်မလဲစတာတွေအဓိကအကြံပြုချက်တွေဖြစ်ကော်မရှင်ရဲ့အကြံပြုချက်ထဲမှာပါပါတယ်။မြန်မာအစိုးရဘက်ကလည်းဒီအကြံပြုချက်တွေကိုထောက်ခံကြောင်းမကြာခဏထုတ်ဖော်ပြောဆိုထားတာပါ
မြန်မာဆိုရဘက်ကအခုလိုရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးစီစဉ်ဆောင်ရွက်နေပေမဲ့လက်ရှိအခြေအနေမှာဒုက္ခသည်တွေအနေနဲ့လုံလုံခြုံခြုံတိတ်ခါရှိရှိဆန္ဒအလျောက်ပြန်နိုင်ရေးမဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂကသုံးသပ်ထုတ်ပြန်ထားတာပါဒါနဲ့ပတ်သက်လို့ Osbay ကအခုလိုပြောပါတယ
် The most important things is that people will need to have
ရည်ကြီးဆုံးကိစ္စကတော့လူမှုအတိုင်းအဝဲမှာပုံမှန်တိုင်းတွာလာရက်တီခွင့်တတ်နိုင်တဲ့လောက်ရှိဖို့ဖြစ်ပါတယ်။သူတို့တွေကိုအတိမတ်ပြုဖို့လိုအပ်ပါတယ်။နောက်တပ်တီကံကတ်တွေရှိဖို့လိုအပ်ပါတယ်။ဒုတိယချက်အနေနဲ့သူတို့ရဲ့အိမ်နီးချင်းတွေနဲ့အတူရှင်တွဲနေထိုင်ဖို့လိုအပ်ပါတယ်။လူမှုအတိုင်းအဝဲအချင်းချင်းစီစီလုံးလုံးနေထိုင်ဖို့အကြံပေးဆွေးနွေးတဲ့အစီအစဉ်တွေလိုအပ်ပါတယ်။ဒီကိစ္စတွေဟာဖွံ့ဖြိုးရေးအစီအစဉ်နဲ့ဆက်ဆက်နေပါတယ်။ခိုင်မာတောင်းနေတဲ့အခြေအနေတွေရောက်ဖို့အတွက်နိုင်ငံရေးအဆင့်နဲ့တင်မဟုတ်ဘဲဖွံ့ဖြိုးရေးပါလှုပ်ဆောင်ရမှာဖြစ်ပါတယ်။
ဂျွန်လ6ရက်နေ့ကထုတ်ပြန်တဲ့ UNHCR နဲ့ UNDP တို့ရဲ့ပူးတွဲကြေညာချက်မှာတော့2018ခုနှစ်ဩဂုတ်လမှာအကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပွားပြီးကတည်းကကန့်သက်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ခွင့်ပြုထားပြီးဒုက္ခသည်တွေနေရပ်ပြန်လာရေးအထောက်အကူပြုဖို့နဲ့အကာအကွယ်ပေးရေးအစီအစဉ်တွေဆက်လက်ဆောင်ရွက်ဖို့သဘောတူညီချက်ထဲမှာပါဝင်ကြောင်းဖော်ပြထားပါတယ်အလားတူဘင်္ဂလားဒေ့ရှ်အစိုးရနဲ့လည်းရိုဟင်ဂျာတွေဆန္ဒအလျောက်ပြန်နိုင်ရေး UNHCR ကနားလည်မှုစာချုပ်လွှာကို April 13ရက်နေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီသဘောတူညီချက်အရမြန်မာနိုင်ငံမှာအခြေအနေတွေကောင်းမွန်လာပြီးဆိုမှပြည်လဲနေရာချထားရေးအစီအစဉ်စတင်မယ်လို့ဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကလက်ခံထားခြင်းမရှိပါဘူးရှင်။